တနင်္လာနေ့တိုင်းတဝဲမြို့နယ်အတွင်းမှာတော့ကြက်တွေအစုလိုက်ပြုံလိုက်သေဆုံးခဲ့တာကြောင့်တပ်ခွဲဆန့်တက်ခဲ့တာမှာကြက်ချံတစ်ခုမှာ H5N1 ကြက်တုပ်ကွေးရောဂါဖြစ်နေတာကိုအတည်ပြုခဲ့ပါတယ်။အဲဒီနောက်တဝဲမြို့ကဖျားနာနေတဲ့ကလေးတအူးကိုဆေးရုံတင်ထားပြီးစောင့်ကြည့်ကူတာခဲ့တာမှာတော့ကနအူးဆန့်တက်ချက်အရ H5N1 virus ပိုးကိုမတွေ့ရတဲ့အကြောင်းတိုင်းကျန်းမာရေးဦးစီးဌာနကပြောပါတယ်။အပြည့်စုံကိုဆက်သွယ်စုံစမ်းထားတဲ့ထိုင်းအခြေစိုက် VOE သတင်းတောက်မအေးအေးမှာကသတင်းပေးပို့ထားပါတယ်ရှင်
။တဝဲမြို့ကကြက်ချံတစ်ခုမှာကြက်တွေထောင်ကနန်းနဲ့တည်ဆုံမှုတွေဖြစ်ပြီးတဲ့နောက်မှာတော့ဓာတ်ခွဲဆန့်သက်မှုရလက်အရ H5N1 ကြက်ကတ်တုပ်ကွေးဖြစ်တယ်ဆိုတာကိုအတည်ပြုခဲ့ပါတယ်။ကြက်ချံဤတဝိုက်နေထိုင်နေတဲ့ပြည်သူများတဲကကလေးငယ်တူစောင့်ကြည့်ကုသအဆင့်နဲ့ဆေးရုံပိုကုသမှုလုပ်ခဲ့ရမှာကနအူးဆန့်သက်စစ်ဆေးခြင်းအရယောဂါပိုတွေ့ရှိခြင်းမရှိဘူးဆိုပြီးတိုင်းကျန်းမာရေးဦးစီးဌာနကတာဝန်ရှိသူတဦးဖြစ်တဲ့ဒေါက်တာကျော်စီရကပြောပါတယ်
။ဖြစ်သွားတဲ့နေမီသဝင်းကျင်ရက်ကွက်ဒီမှာကြည့်ရဲချားတဲ့ကလေးတွေတော့ကလေးတယောက်တော့ကျွန်တော်တို့ကပြင်ပါလေစောင့်ကြည့်ကုသပါဒါပြင်ပါလေဘာလို့တော့ကလေးကဖျားကြပါလဲကျွန်တော်တို့စမ်းသက်ပနာမစမ်းသက်စစ်ဆေးချက်ရတော့ပိုးတွေ့ရှိခြင်းမရှိပါဘူ
းဓာတ်ခွဲစမ်းသက်ချက်အရ H5N1 ကြက်ငှက်တုပ်ကွေးဖြစ်တယ်ဆိုတာကိုအတည်ပြုချက်ထုတ်ပြီးတဲ့နောက်မှာတော့မွေးမြူရေးနဲ့ကုသရေးဦးစီးဌာနကနေဦးစီးပြီးကြက်ငှက်တုပ်ကွေးစတင်ဖြစ်ပွားခဲ့တဲ့ကြက်ချံတစ်ခုကကြက်တွေကိုရင်မြုပ်တာတွေကိုလည်းလုတ်ခဲ့တယ်ဆိုပြီးတဝဲမြုပ်ကတူကပြောပြပါတယ်
။ဒီမှာကျဲတဝဲမှာများဆုံးလုံးနေတဲ့ကျဲစိုးကိုဒေါက်တာဦးမုံမီပေါ့နော်။သူကျဲချာအများဆုံးကျဲတွေ့အများကြီးပဲရှင်။သူကျဲချာနဲ့စပေးတယ်လို့ပြောရခြင်း။သူကတဝဲမြုပ်ကမှအကြီးဆုံးမွေးမြူလုပ်ငန်းလေး။ဟုတ်ကဲ့ဒီမွေးမှုဆရာမောင်သူကဦးမုံမီပေါ့နော်။အခုသူကျဲချာမှာဆိုကျဲရှိခံကိုအိတ်ထဲထည့်ပြီးတော့ဆလာအိတ်ထဲထည့်ပြီးတော့မြေပြုတ်ပြီးတော့အဲ့လိုမျိုးလေးတို့ကခုနေ့လေတော့ဆက်လုပ်ကြခင်နေ့လေ7နှစ်မှာကဲချမ်းနေတဲ့နေတဲ့သူတွေနေမကောင်းဖြစ်တာတော်တော်များများရှိသေးချင်းသူတို့တော့စိတ်ခမ်းနေပဲပြန်နေကြတယ်ချင်းစိတ်ခမ်းနေပဲပြန်လဲကျွန်တော်တို့အိမ်မှာကျွန်မတူလေးလည်းပဲကလေးကနေမကောင်းစားဖြစ်တော့စိတ်ပူပြီးတော့စိတ်ခမ်းသွားတယ်ချင်
းလူအများဖျားနာမှုတွေဖြစ်တာတွေတော့ရှိတဲ့အကြောင်းနဲ့စေကန်းတွေကိုလာရောက်ကြတာရှိတယ်ဆိုတဲ့အကြောင်းကိုလည်းဒေါက်တာကျော်စီရကတော့ပြောပါတယ
်ရောက်ပါတယ်ခင်ဗျာကျွန်တော်တို့ကပုံမှန်အားဖြင့်တော့ဒီကဲချမ်းရဲ့ဘေးပတ်ဝန်းကျင်အထူးဧရိယာသတ်မှတ်ထားပါအထူးဧရိယာ30%သတ်မှတ်ထားပါသာဒီလိုဧရိယာတွေကတော့ကျွန်တော်ကမနေ့စဉ်မနေ့ညအကောင်းဆုံးနဲ့လေးတော့ဖောင်ချက်ကြည့်ရှုလိုက်လို့ပါ။ဒါကတော့အိန္ဒိယကတော့အားလုံးဧရိယာအားလုံးကိုကျွန်တော်ကစုံစမ်းမဲ့ဖောင်ချီပါလေ။အလုံးစေကံလေးဖွင့်လိုက်ပါလေ။ပုံမှန်အပြင်ကြီးကြတဲ့ဖြားနာမှုဒီတည်းဒီတွေးရသေးပါ။ဒါကဖြားနိုင်တဲ့ချက်ချင်းအသေးုံတင်နိုင်မှုဆိုရင်ကျွန်တော်ကအားလုံးအတင်းနဲ့ပြင်ဆင်ထားပါလေ
။ဒီအတွက်တဝဲမြို့မှာစာတင်ကြောင်းအားလုံးပိတ်ထားရတယ်လို့လည်းတဝဲမျိုးကတူကပြောပါတယ
်။အတက6ကျော်ကတော့ပိတ်ထားတယ်။9ရက်ချင်း9ရက် border တွေပါအားလုံးကလေးတွေရွာပြန်ကုန်ပြီရှင်။ဟုတ်ကဲ့ border ဆောင်နေပါလေ။အစိုးရလည်းအားနေပါလေ။ဒီလိုမျိုးတင်ပြတဲ့တွေ့တာတောင်ကျွန်တော်တို့အားအော်ခင်းနေသေးတယ်။ဒါကလေးတွေကျောင်းပိတ်တယ်ဆိုတာကလေးတွေကနေပြီးပဲစပြန့်ပေါ်တာ။ကျောင်းတွေကပဲပို့ပြီးတော့ကျိုးစရာကောင်းနေလေ
။
အဲ့ဆိုဒီကျောင်းရုပ်အဲ့လိုမျိုးစိုးစိုးစီးစီးကနေပြီးတော့ကျောင်းထဲတဲ့ရောက်တာနောက်ကြတော့ဒီပုံမှန်လေးကျွန်တော်တို့စိတ်မကောင်းဖြစ်ရတာပေါ့နော်
။ဒဝဲမျိုးကချက်ချက်တချို့မှာအခုလိုမျိုးချက်တွေအစုလိုက်ပြုံလိုက်သေဆုံးမှုကြောင့်အနည်းနာဒေတာနဲ့မြေမျိုးတွေပါပါကြက်မွေးမြူရဲ့ခြံတွေကိုတိုင်းကျန်းမာရေးဌာနကစစ်ဆေးမှုတွေလုပ်နေပါတယ်။ဒဝဲချက်ချံကကြက်ရောဂါပိုးတွေကိုဓာတ်ခွဲဆန့်သက်မှုရလက်မှာတော့ H5N1 ချက်ငှက်တုပ်ကွေးဖြစ်တယ်ဆိုတာကိုအတည်ပြုချက်ရပြီဆိုပြီးစိုက်ပျိုးရေးမွေးမြူရေးနဲ့ဆယ်မြောင်းဝန်ကြီးဌာနလက်ထောက်အတွင်းဝင်ဒေါက်တာထွန်းလွင်က VOA ကိုအတည်ပြုပြောကြားခဲ့တာဖြစ်ပါတယ်ရှင်။